မြန်မာနိုင်ငံမှာဆက်ရက်ကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာကင်တာနာဟာဒီကနေ့မှာတော့သူ့ရဲ့တတိယခီးစဉ်ဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့စီကိုသွားရောက်ပါတယ်။ချင်းပြည်နယ်ခီးစဉ်အတွင်မှာတော့ဘာသာရေးအရခွဲခြားခံနေရတာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပွဲရှိပြီးတော့ဒေသခံချင်းလူမှုအဖွဲ့အစည်းတချို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာပြည်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကရောက်ရှိလာတဲ့ Mr. Quintana ဟာရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ခီးစဉ်တွေအပြီးမှာတော့သူ့ရဲ့တတိယခီးစဉ်ဖြစ်ချင်းပြည်နယ်ကိုဒီကနေ့ထွက်ခွာသွားခဲ့တာဖြစ်ပါတယ်။ချင်းပြည်နယ်ခီးစဉ်မှာတော့အဓိကမင်းတပ်မြို့ကိုတွားရောက်တာဖြစ်တယ်လို့ရန်ကုန်အခြေစိုက်ကုလသမဂ္ဂရုံးကပြန်ကြားရေးအရာရှိဦးအေးဝင်းကပြောပါတယ
်။မင်းတပ်ကိုသွားရောက်တယ်ကျွန်တော်တို့ကမင်းတပ်မရောက်သေးပါဘူးကျွန်တော်တို့တန်းစီမှာရှိပါသေးတယ
်ဒီခီးစဉ်နဲ့ပတ်သက်ပြီးဘာတွေဆောင်ရွက်ဖို့ရှိတယ်ဆိုတာကိုတော့ဦးအေးဝင်းကထုတ်ဖော်ပြောဆိုတာမရှိပါဘူးချင်းပြည်နယ်ခီးစဉ်မှာတော့မင်းတပ်မျိုးနဲ့ကပလက်မျိုးကိုတွားရောက်มาဖြစ်တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်တဦးကပြောပါတယ်မင်းတပ်မျိုးမှာတော့ချင်းပြည်နယ်အစိုးရအဖွဲ့ကစီပင်ဝင်ကြီးဦးနေနိုင်နဲ့လူမှုရေးဝင်ကြီးဒေါက်တာဘန်းမောင်တို့အဖွဲ့ကလက်ခံတွဲဆုံมาဖြစ်ပါတယ်ဒီခီးစဉ်မှာတော့ဘာသာရေးအဖွဲ့စည်းရုံးနဲ့တွဲဆုံဖို့ရှိတယ်လို့ချင်းပြည်နယ်စီပင်ဝင်ကြီးဦးနေနိုင်ကပြောပါတယ်
ခွန်နာရှင်းတယ်လောက်ကြတာဒီမင်းတက်ကဟိုဘာသာရေးတွေကခင်ဗျာဆက်ဆက်ကြည့်လိုက်ပေါ့သူတို့နဲ့ဒီတန်တွေ့ကြတော့ရှိကြတော့ကြားတယ်ဒါပေမဲ့သူတွေ့မဲ့လူတွေကဘယ်ဖွဲ့တယ်ကျွန်တော်လည်းမသိဘူးသူနဲ့တွေ့ချင်းတယ်ဆိုတော့သူ့ဟာနဲ့သူပဲအပေါ်နဲ့ညှိပြီးတော့မှလာမထင်နဲ့ကျွန်တော်လည်းဒီလောက်ရှိတော့ကျွန်တော်လည်းမသိဘူးကျွန်တော်တို့ကတော့သူ့ဟာဖွဲ့နေတဲ့တွေ့မဲ့ဘာပြောမလဲဆိုတော့သူပဲသိပါကျွန်တော်တို့ဘာမှမသိဘူးသူမိတာရှိကြတော့ဖြေရမှာ
လွန်ခဲ့တဲ့နှစ်တွေအတွင်းကတော့ချင်းပြည်နယ်အတွင်းမှာဒေသခံပြည်သူအများစု900ရာဘာလာဖြစ်တဲ့ခရယံဘာသာအပေါ်မှာခွဲခြားဖိနှိပ်တာတွေရှိတယ်လို့ချင်းလူအခွင့်အရေးအဖွဲ့ကဖြစ်တည်မှုကိုချင်းချောက်ချင်းဆိုတဲ့အမည်နဲ့အစည်းအဝေးခန်းစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီအစည်းအဝေးခန်းစာမှာခရယံဘာသာဝင်တွေအထွတ်မြတ်ထားတိစောက်ထားတဲ့လဝက်ကတိုင်တွေကိုဖြိုချတာနဲ့အစိုးရကခရယံဘာသာဝင်တွေကိုဗုဒ္ဓဘာသာတွေကိုအတင်းသွတ်သွင်းတာတွေပါဝင်တယ်လို့ဖော်ပြပါတယ်။မင်းတပ်မျိုးကချိုချင်းမျိုးသားလူငယ်အဖွဲ့ဟာဒီကနေ့ညနေ9နာရီမှာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်နဲ့တွေ့ဆုံဖို့ရှိပါတယ်။သူတို့အဖွဲ့ကတော့ဗုဒ္ဓဘာသာဝင်တွေဖိနှိပ်ခံရတဲ့အကြောင်းနဲ့တခြားလူ့အခွင့်အရေးချိုးဖောက်ခံရတာတွေကိုတင်ပြဖို့ရှိတယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌကိုရှေအောင်ကပြောပါတယ်။
ကျွန်တော်တို့ဒီမှာစဉ်းစားထားတာကတော့ကျွန်တော်တို့ပုဒ္ဓဘာသာလူနည်းစုကလေးဖြစ်တာ။ဒါတော့တကယ်ပုဒ္ဓဘာသာလူနည်းစုတွေရဲ့ချိုးဖောက်ခံရမှုကိုကြတော့ဘသူမှမပြောဘူးတော့ဘသူမှလည်းမသိဘူး။အဲဒါလေးကိုလည်းကျွန်တော်သေချာပြောမယ်လို့တော့စဉ်းစားထားတယ်။ပြီးတော့ကျွန်တော်တို့အတင်းအဖွင့်နဲ့ပတ်သက်တဲ့ကိစ္စပေါ့လေ။2008ဖွဲ့စည်းပုံအခြေခံဥပဒေမှာသူတို့ပေးထားတဲ့အတိုင်းလိုက်နာပြီးတော့ကျွန်တော်တို့ကတင်နေခုချင်းချင်းမကြလာဘူးပေါ့နော်။ပြီးတော့ကျွန်တော်တို့လွတ်လပ်စွာစီတန်းထည့်လေခွင်းဆိုတဲ့ဥပဒေလေထိုက်ရတာနဲ့ကျွန်တော်တို့2013ပဲပေါ့လေဒီပြီးခဲ့တဲ့ဟိုဖေဖော်ဝါရီလတုန်းကဒီကျေးမွန်သတင်းစာမှာကျွန်တော်တို့ချင်းတမျိုးသားလုံးကိုချိုးနှင်စော်ကားထားတဲ့ကိစ္စဌာနဖော်ထုတ်ဖို့ကျင်ပြတဲ့ဟာလိုမျိုးကိုလည်းပြချင်းတိတိအပေခံရတဲ့ကိစ္စလိုမျိုးပေါ့လေအာဏာပိုင်ဖွဲ့စည်းရတဲ့ခုမပြုတဲ့လေလေလူရှုတဲ့အပိုင်းတွေကျင်ပြမယ်ပေါ့လေအဲ့လိုစဉ်းစားထားပါတယ်
ဒါအပြင်ချင်းတောင်ဒေသတရားစတာစောင့်ကြည့်ရေးအဖွဲ့ကပြုစုထားတဲ့မွေတောင်ဖားတောင်တပ်ထုတူဖို့ရေးစီမံကိန်းနဲ့ပတ်သက်တဲ့စာတန်း၃ဆောင်ကိုလည်းတင်ပြသွားဖို့ရှိနေတယ်လို့ပြောပါတယ်။မင်းတပ်မျိုးကခရယံဘာသာရေးအဖွဲ့စည်းရုံးကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလိုင်းအခက်အခဲကြောင့်ဆက်သွယ်လို့မရခဲ့ပါဘူး။မစ္စတာကင်တာနာဟာလာမယ့်အပတ်ဗုဒ္ဓနေ့မှာမြန်မာပြည်ကပြန်လည်ထွက်ခွာမှာဖြစ်ပါတယ်။အဲ့ဒီနေ့မှာမြန်မာပြည်ဆေးရခီးစဉ်အတွင်းလူခွင့်ရေးဆိုင်ရာလေးလာတွေးရှိချက်တွေကိုသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်မှုရှိနေပါတယ်။